Burmese. တော်ရရှင်ပေါင်းမင်္ဂလာညနေခင်းမှာတနေ့တာအမောပန်းပြေးကြပါရဲ့လားခင်ဗျာဗီအိုအမေရိကန်နိုင်ငံ2018ခုနှစ်ဖေဖော်ဝါရီလ25ရက်တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီအထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ19.25ရို့ကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်မသင်္ကီထိုက်ပါရှင်ဆီးရီးယားနိုင်ငံကလက်နက်ကိုင်အဖွဲ့အားလုံးတို့အပြစ်ခတ်ရဲဆဲဖို့ကုလလုံခြုံရေးကောင်စီကဆုံးဖြတ်လိုက်ပါတယ်။စစ်တွေပောက်ကွဲမှုရဲ့လက်သည်တရားခံကိုတော့အာဏာပိုင်တို့ရှာဖွေနေကြဆဲဖြစ်ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ဘင်္ဂလားဒေ့ရှ်ဘက်ချမ်းရွှေညာဒုက္ခသည်စခန်းကကလင်းငယ်ဒီမှာအရေးပေါ်အခြေအနေအကူအညီတွေလိုအပ်နေတယ်လို့ UNICEF ရဲ့အစီရင်ခံစာမှာဖော်ပြလိုက်ပါတယ်။ဒုက္ခသည်တွေကိုရန်ရဲ့ပြောပြချက်ကရော
ကလေးတွေဆိုတော့မိသားမဲ့ကလေးတွေတော်တော်များများရှိတယ်ဗျာအဲမိသားမဲ့ကလေးဆိုတော့ဒီမှာဟိုမှာအသက်ခံရတဲ့မိသားစုရဲ့ကလေးတွေပေါ့နောက်ဒီမှာဆက်မကြီးချွတ်တဲ့နေတဲ့ကလေးတွေအဟာရချွတ်တဲ့ကလေးတွေကအဲအထီးတုပ်ကရောင်းနေတာအဟာရချွတ်ခဲ့တာတော့
ဒီအကြောင်းသတင်းတွေပြီးမကြာခင်မှာတင်ဆက်သွားဖို့ရှိပါတယ်ဒါအပြင်နိုင်ငံတကာသတင်းတွေထဲမှာတော့ဇင်မာဝေနိုင်ငံမှာထင်ရှားတဲ့အတိုက်ခံခေါင်းဆောင်ကွယ်လွန်ခဲ့ပြီးတဲ့နောက်ဒီနိုင်ငံရေးအခြေအနေတွေဘယ်လိုဆက်ရှိလာမလဲဆိုတဲ့အကြောင်းနဲ့မြောက်ကိုရီးယားခေါင်းဆောင်ရဲ့အဖေတူမေကွဲညီကိုလှုပ်ကြံခံရတဲ့မလေးရှားအမှုအခင်းအခြေအနေဘယ်လိုရှိသလဲဆိုတာတွေကိုလည်းတင်ဆက်ပေးအုပ်မှာပါအခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ခီတိုင်းနဲ့ကိုရန်နိုင်တို့အစီရင်ခံပါမယ်ခင်ဗျာ
ဆီးရီးယားနိုင်ငံကစစ်ပွဲတွေမှာပါဝင်နေတဲ့အဖွဲ့တွေအားလုံးရက်30ထက်မနည်းတနိုင်ငံလုံးအပြစ်ခတ်ရဲဆဲရေးကိုအကောင့်ထဲပို့ဖို့နဲ့ဂူတာမြို့အရှေ့ပိုင်းပါဝင်တခြားနေရာတွေအလုံးမှာဝိုင်းရံပိတ်ဆို့ထားတာတွေကိုဖယ်ရှားပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကမနစ်စနေနေ့မှာတညီတညွတ်ထဲတောင်းဆိုလိုက်ပါတယ်။ရုရှားနိုင်ငံကထောက်ခံမဲ့စာသားအတိုင်းဆွန့်ဖြတ်ချက်ကိုရေးသားရေးရက်တော်ကြအပြင်းထန်ခက်ခဲခက်ခဲဆက်ဆက်ညှိနှိုင်းပြီးတဲ့နောက်အခုလိုအလုံးသဘောတူတဲ့ဆွန့်ဖြတ်ချက်ထွက်လာတာပါ။ဆုံးဖြတ်ချက်မူကြမ်းကိုကမကထပြုရေးဆွဲတဲ့ဆွေဒင်နဲ့ကူဝိတ်နိုင်ငံတို့ကမဲမခွဲခင်နောက်ဆုံးအချိန်ပိုင်းအထိဥဆောင်ကြိုးပမ်းခဲ့ကြတာပါဒီဆုံးဖြတ်ချက်ကြောင့်တော့ဆီးရီးယားကလူသားဘေးဒုက္ခအဆုံးသတ်သွားလိမ့်မယ်လို့မယူဆပါဘူးဒါပေမဲ့လည်းဒါဟာလုံခြုံရေးကောင်စီကပြသလိုက်တဲ့အပြုသဘောဆောင်လက္ခဏာပါပဲအခုတော့ဒီဆုံးဖြတ်ချက်ကိုအကောင့်ထဲပို့ကြရပါမယ်လို့ကုလသမဂ္ဂဆိုင်ရာကူဝိတ်သံအမတ်ကြီးမန်ဆော LOTB ကပြောပါတယ်လူသားစာနာမှုအကူအညီတွေပေးပို့နိုင်ရင်အပြင်းထန်နာမကျန်းဖြစ်နေသူတွေနဲ့ဒဏ်ရာရထားသူတွေကိုရွှေ့ပြောင်းကဲထုတ်ရေးတို့အတွက်တိုက်ပွဲတွေကိုနောက်ထပ်အချိန်မဆွဲဘဲအနည်းဆုံးရက်30ဇက်တိုက်ရက်ဆိုင်ထားဖို့အဖွဲ့အားလုံးကိုဒီဆုံးဖြတ်ချက်ကတောင်းဆိုထားတာပါ IS အစွန်းရောက်အဖွဲ့ Nusra တပ်ဦးဒါမှမဟုတ်လဲ Al-Qaeda လို့အကြမ်းဖက်ဝါဒီအဖွဲ့တွေနဲ့ပတ်သက်ရင်တော့ဒီအပြစ်ခတ်ရက်စဲရေးကအကျုံးမဝင်ပါဘူး။ဒီအပြစ်ရက်တောင်းဆိုချက်ကိုဆီးရီးယားအစိုးရကလိုက်နာမလားဆိုတာတန်တရာရှိတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးနီကီဟေးလေးကပြောပေမဲ့အပြစ်ခတ်ရက်စဲမှုအလုပ်ဖြစ်စေဖို့အခွင့်အရေးပေးရမယ်လို့ပြောပါတယ်။ဆုံးဖြတ်ချက်ချမှတ်ဖို့ကိစ္စရုရှားကအတားအဆီးလုပ်တာကိုလည်းသံအမတ်ကြီးဟေးလေးကပြစ်တင်ဝေဖန်ခဲ့ပါတယ်ရှင်။
2016ခုနှစ်သမ္မတရွေးကောက်ပွဲကာလအတွင်းရုရှားရဲ့ဝင်ရောက်ဆက်ဖက်မှုနဲ့ဆက်ဆက်ပြီးအမေရိကန်အောက်လွှတ်တော်ထောက်လှမ်းဆိုင်ရာကော်မတီမှကြားနာမေးမြန်းချိန်တုန်းကဒီမိုကရက်လွှတ်တော်အမတ်တွေမှတ်တမ်းတင်ထားတဲ့လွှတ်တော်မှတ်တမ်းတစ်ခုကိုတချို့အချက်လက်တွေထုတ်နှုတ်ပယ်ဖြတ်ပြီးတော့သမ္မတအမီရော်ကထုတ်ပြန်လိုက်ပါတယ် FBI ထောက်လှမ်းရေးအဖွဲ့ဟာစောင့်ကြည့်ထောက်လှမ်းခွင့်ကိုအလွဲသုံးစားလုပ်ခဲ့တယ်လို့ဆွဆွဲထားတဲ့ Republican ဘက်ကအလားတူမှတ်တမ်းကိုတံပြန်တဲ့အနေနဲ့ဒီမိုကရက်တွေဘက်ကပြုစုထားတဲ့မှတ်တမ်းကိုထုတ်ပြန်တာဖြစ်ပါတယ် Republican အောက်လွှတ်တော်အမတ် Devin Nunes ရဲ့ဝန်ထမ်းတွေပြုစုထားတဲ့မှတ်တမ်းကိုထုတ်ပြန်ပြီးသတင်းပတ်3ပတ်အကြာစနေနေ့မှာဒီမိုကရက်ဘက်ကမှတ်တမ်းကိုထုတ်ပြန်တာဖြစ်ပါတယ်မှတ်တမ်းတွေကဘယ်အချက်လက်တွေကိုထုတ်ပြန်ဖို့တင့်တယ်မတင့်ဘူးဆိုတာကို FBI အဖွဲ့အောက်လွှတ်တော်ထောက်လှမ်းဆိုင်ရာကော်မတီနဲ့ထိတ်တန်းကော်မတီဝင်ဒီမိုကရက်အမတ် Adam Schiff တို့ကြားစစ်ဆက်ညှိနှိုင်းပြီးတဲ့နောက်ဒီမှတ်တမ်းကိုထုတ်ပြန်တာလည်းဖြစ်ပါတယ်အဲ့ဒီချိန်သမ္မတလောင်း Trump ရဲ့မဲဆက်စည်းရုံးအဖွဲ့အကြံပေးပုဂ္ဂိုလ် Carter Page ကိုစောင့်ကြည့်ထောက်လှမ်းရေး Federal တရားရုံးခွင့်ပြုချက်ရယူတာမှာအသုံးပြုခဲ့တဲ့အတိုက်ခံသူတွေနဲ့မှတ်တမ်းအစုအဝေးဟာဒီမိုကရက်တွေကရန်ကုန်ငွေထောက်ပံ့ပြီးပြုစုရေးသားခဲ့တယ်ဆိုတဲ့အချက်ကို FBI ကဖုံးထားခဲ့တယ်လို့ Republican တွေရဲ့ Nunes မှတ်တမ်းကဆွဆွဲထားတာပါ Adam Schiff ပြုစုတဲ့ဒီမိုကရက်တွေရဲ့အခုမှတန်းကတော့ Republican တွေရဲ့စွဲချက်ကိုတုံ့ပြန်ထားတာလည်းဖြစ်ပါတယ်ခင်ဗျာ
မြောက်ကိုရီးယားအပေါ်အမေရိကန်ရဲ့အခုနောက်ဆုံးတန်းခတ်ပိတ်ဆို့မှုဟာဆိုရင်စစ်ကြေညာမှုဖြစ်တယ်လို့မြောက်ကိုရီးယားကပြောဆိုလိုက်ပါတယ်မြောက်ကိုရီးယားနိုင်ငံပိုင် KCNA သတင်းဌာနကကြေညာသွားတဲ့ကြေညာချက်ထဲမှာတော့အမေရိကန်တို့ကကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေတိုးလာနေအောင်လုပ်နေတယ်လို့စွပ်စွဲထားပြီးအမေရိကန်ရဲ့ချင်းချောက်မှုကိုထိညှိဖို့မြောက်ကိုရီးယားကနျူကလ িয়ার လက်နက်တွေလက်ဝယ်ထားရှိနေရတယ်လို့လည်းပြောဆိုထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြီးခဲ့တဲ့တောက်ချန်နေ့ကမြောက်ကိုရီးယားအပေါ်ဒဏ်ခတ်ပိတ်ဆို့မှုကိုကြေညာခဲ့တာမှာတော့အကြီးမားဆုံးဒဏ်ခတ်ပိတ်ဆို့မှုအဖြစ်ပြောဆိုထားပြီးဒီအတိုင်းအတာနဲ့အလုံးမဖြစ်ဘူးဆိုရင်နောက်တစ်ကြော့ဒဏ်ခတ်ပိတ်ဆို့မှုထပ်လုပ်မယ်လို့လည်းချင်းချောက်ထားတာပါ။လူပုဂ္ဂိုလ်တဦးနဲ့တရုတ်နဲ့တခြားနိုင်ငံခုနှစ်ခုတို့မှာမှတ်ပုံတင်ထားတဲ့ကုမ္ပဏီ28ခုနဲ့သင်္ဘော28ဆင်းတို့ကိုပြစ်မှတ်ထားပြီးတန်းခတ်ရေးယူထားတာပါ။မြောက်ကိုရီးယားရဲ့တရားမဝင်ရေးချောင်းတည်ယူပို့ဆောင်ရေးနဲ့ကုန်သွယ်ရေးတွေကိုဖေရှားပစ်ဖို့ရည်ရွယ်တယ်လို့လည်းဆိုပါတယ်။အဲ့ဒီကုမ္ပဏီတွေရဲ့အမေရိကန်မှာရှိတဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်လိုက်တယ်လို့အမေရိကန်နိုင်ငံသားတွေအဲ့ဒီကုမ္ပဏီတွေနဲ့ပတ်သက်ဆက်ဆံတာကိုလည်းပိတ်ပင်တားမြစ်ပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းမြောက်ကိုရီးယားအပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဒဏ်ခတ်ပိတ်ဆို့မှု၃ချိန်ကိုအမေရိကန်တို့ကူညီကြီးကြပ်ခဲ့တာပါဒီဖျားပေးမှုကလည်းမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်ဆန့်တက်မှုတွေကိုမတားဆီးနိုင်ခဲ့ပါဘူးမြောက်ကိုရီးယားအပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေကိုမနစ်စနေနေ့မှာတော့တရုတ်ဘက်ကဒေါသတကြီးတုံ့ပြန်ခဲ့ပါတယ်ရှင်
တရုတ်ကွန်မြူနစ်ပါတီဘိုကော်မတီကနိုင်ငံရဲ့သမ္မတနဲ့ဒုသမ္မတထားဝန်တွေအတွက်သက်တမ်းအကန့်အသတ်တွေကိုဖွဲ့စည်းပုံအခြေခံဥပဒေကနေဖယ်ရှားဖို့အဆိုပြုလိုက်တယ်လို့တရုတ်အစိုးရပိုင်းရှင်းဟွာသတင်းအေဂျင်စီကဖော်ပြလိုက်ပါတယ်။လက်ရှိတရုတ်နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရသမ္မတနဲ့ဒုသမ္မတတွေဟာသမ္မတသက်တမ်းတစ်ချိန်ကို9နှစ်နဲ့သက်တမ်းနှစ်ချိန်ထပ်ပို့ပြီးတော့ထမ်းဆောင်ခွင့်မရှိပါဘူး။အခုလိုပြောင်းဖို့အဆိုပြုလိုက်တဲ့အတွက်တရုတ်သမ္မတရှီကျင့်ဖင်အနေနဲ့2023ခုနှစ်အလွန်အထိသမ္မတအဖြစ်နဲ့ဆက်ပြီးတော့ရှီသွားနိုင်မှာလည်းဖြစ်ပါတယ်။သူဟာပြီးခဲ့တဲ့2013ခုနှစ်မှာတရုတ်နိုင်ငံရဲ့သမ္မတဖြစ်လာခဲ့တာပါ။ဒါပြင်တရုတ်ကွန်မြူနစ်ပါတီဘိုကော်မတီကသမ္မတရှီကျင့်ဖင်ရဲ့ဆိုရှယ်လစ်ဝါဒအထွေခေါ်သဘောထားတွေကိုအခြေခံဥပဒေထဲမှာခင့်တဲ့အညီတရုတ်ဘာသာစကားနဲ့ရေးဖို့ကိုလည်းအဆိုပြုထားပါတယ်ခင်ဗျာ။
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းထိုမီတာ70 kHz 10683လိုင်းထိုမီတာ19 kHz 15565နဲ့လိုင်းထိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းမြန်မာနဲ့အင်္ဂလန်တကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ရှခိုင်းပြည်နယ်မြို့တော်စစ်တွေမှာမနေ့ကဘုံသုံးလုံးပောက်ကွဲမှုရဲ့လက်သက်တရခံကိုတော့အာဏာပိုင်တို့ရှာဖွေနေကြဆဲဖြစ်ပါတယ်။ရှမ်းပြည်နယ်လာရှုမြို့မှာဘုံပောက်ကွဲပြီးလူနှစ်ဦးသေဆုံးခဲ့ရပြီးရက်ပိုင်းအကြာမှာရှခိုင်းပြည်နယ်စစ်တွေမှာဘုံပောက်ကွဲမှုဖြစ်တာပါ။စစ်တွေဘုံကွဲမှုမှာတော့နှစ်ဦးဒဏ်ရာရခဲ့ပေမဲ့အသေးအပြောက်မရှိခဲ့ပါဘူး။ရှခိုင်းပြည်နယ်ရဲချုပ်အောင်မြတ်မိုးကတော့အခုလိုပြောပါတယ
်။အော်ဒီသန္ဓရလက်လို့မိုင်းပေါ့နော်။ရန်ကျန်ဒီရန်မြစ်ပါလေ။တော့ဘောစီပါတန်တူသာသာပါလေ။တော့တန်ပေါ်ရီငါမှုဒုအထူးရှိတဲ့တန်ပေါ်ရီထဲမှာထည့်ပြီးတော့ပါဒီခရား16လက်မှနာ17လက်မှဒီအောက်ခြေဖတ်လေ6လက်မှရှိတဲ့ဒုငါမှုဒုရှိတဲ့တန်ပေါ်ရီခုနဲ့မှထည့်ပြီးတော့ပါရမှုပေါ့နော်ဝေရင်းစနစ်နဲ့ခွဲခွဲတဲ့မိုင်းလို့ဆောက်ကြပါ
ပောက်ကွဲမှု၃ခုလုံးကမနက်ပိုင်းမှာဖြစ်ခဲ့တာဖြစ်ပြီးပောက်ကွဲမှုတစ်ခုကတော့ရခိုင်ဆိုးရအတွင်းရေးမှုဦးတင်မောင်ဆွေရဲ့အိမ်နောက်ဖေးမှာဖြစ်ခဲ့တာပါ။တခြားပောက်ကွဲမှုနှစ်ခုကတော့ပြည်내တရားရုံးနဲ့မြေစည်ရင်ရုံးနယ်အနီးမှာဖြစ်ခဲ့တာပါ။ဒါအပြင်မပောက်ကွဲသေးတဲ့အဝေးဒိန်းမိုင်း၃လုံးကိုလည်းတွေ့ရှိရှင်းလင်းခဲ့ရတယ်လို့တပ်မတော်ကာကွယ်ရေးဦးစည်းချုပ်ရုံးကလည်းသတင်းထုတ်ထားပါတယ်။ရက်ပိုင်းမဲ့ချပြီးဖြစ်ခဲ့တဲ့လာချွမျိုးကပောက်ကွဲမှုရဲ့တရားခံကိုရောစစ်တွေမျိုးကအစိုးရတာဝန်ရှိသူတွေအစိုးရရုံးတွေနာမှာဖြစ်ခဲ့တဲ့ဖောက်ခွဲမှုတွေရဲ့လက်သက်တရားခံတွေကိုရောရှာဖွေနေကြဆဲဖြစ်ပါတယ်ရှင်
။အမေရိကန်နဲ့မက္ကဆီကိုနိုင်ငံကြားနယ်စပ်တိုင်းကာယံပို့ကိစ္စနဲ့ပတ်သက်ပြီးတော့အခုသတင်းပတ်အတွင်းတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ပြောဆိုတာတွေဖြစ်ခဲ့ပြီးတဲ့နောက်မက္ကဆီကိုသမ္မတအန်ရီကေပင်ညာနီယက်တိုကအမေရိကန်သမ္မတအီမီရိုကိုတွားရောက်မဲ့အစီအစဉ်ကိုဖျက်သိမ်းလိုက်တယ်လို့စနေနေ့တော့ဝါရှင်တန်ပို့သတင်းစာမှာဖော်ပြလိုက်ပါတယ်။ ဝါရှင်တန်ပို့စ်နဲ့ပြောတဲ့သတင်းအရင်းအမြစ်အရတော့မက္ဆီကိုသမ္မတပေညာနီယက်တိုနဲ့အမေရိကန်သမ္မတထရမ့်တို့ဟာအင်္ဂါနေ့တုန်းကတနအီနီးပါးလောက်တယ်လီဖုန်းနဲ့စကားပြောခဲ့ပြီးတော့အဲ့လိုပြောတဲ့အထက်မှာလဲနေဇာတတိုင်းကိစ္စကိုအတော်လေးဆွေးနွေးခဲ့ကြတယ်အဲ့လိုပြောပါတယ်ပြီးခဲ့တဲ့သမ္မတရွေးကောက်ပွဲမဲဆယ်စီယွန်ရီကာလာအတွင်းသမ္မတထရမ့်ကသူသာသမ္မတဖြစ်လာခဲ့ရင်အမေရိကန်နိုင်ငံထဲကိုတရားမဝင်ဝင်ရောက်လာတာတွေကိုရှော့ချဖို့အတွက်အမေရိကန်မက္ဆီကိုနေဇာလျှောက်မှာတတိုင်းတည်ဆောက်ပြီးတော့အဲ့ဒီတတိုင်းကိုလည်းမက္ဆီကိုနိုင်ငံကကုန်ကြစီကြခံရမှာဖြစ်တယ်လို့ထောက်ခံသူတွေကိုသူကကြေပြေးခဲ့ပါတယ်။ဒါပေမဲ့သမ္မတနှုတ်အင်္ဂါနေ့ကတယ်လီဖုန်းနဲ့ပြောစင်မှာတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ငင်းခုန်စကားများခဲ့ကြပါတယ်။မက္ဆီကိုသမ္မတကသမ္မတထရမ့်ကိုဒီတိုင်းတိဆောက်ဖို့နဲ့ပတ်သက်ပြီးမက္ဆီကိုနိုင်ငံအနေနဲ့ပေးစရာမလိုဘူးဆိုတာကိုတရားဝင်ထုတ်ဖော်ပြောကြားစေခြင်းပေမဲ့လည်းသမ္မတထရမ့်ကဒါကိုပြောဖို့ငင်းဆိုခဲ့ပါတယ်။ဖုန်းပြောနေစဉ်တွင်မှာသမ္မတထရမ့်ကအကြီးအကျယ်ဒေါသထွက်ခဲ့တယ်လို့မက္ဆီကိုတာဝန်ရှိသူတူကပြောကြားခဲ့ပြီးတော့ဒါနဲ့ပတ်သက်ပြီးတော့အမေရိကန်တာဝန်ရှိသူတွေဘက်ကတော့သမ္မတထရမ့်ဟာစိတ်ပြက်လက်ပြက်ဖြစ်မိတာသာဖြစ်တယ်လို့ Washington Post ကဖော်ပြပါတယ်။မက္ဆီကိုသမ္မတဟာလာမယ့်သတင်းပတ်တွေအတွင်းမှာအင်မီဒိုကိုထရားဝင်လာရောက်ဖို့အစီအစဉ်ရှိခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့2018ခုနှစ်တုန်းကလည်းသမ္မတနှစ်ဦးဟာနေဆက်တိုင်းတိဆောက်ဖို့ကိစ္စနဲ့မြောက်အမေရိကတိုက်အခွန်အလောက်ကုံသွယ်မှုသဘောတူစာချုပ်တွေနဲ့ပတ်သက်ပြီးတော့သဘောမတူမှုတွေဖြစ်ခဲ့ကြတာကြောင့်မက္ဆီကိုသမ္မတရဲ့အမေရိကန်ခီးစဉ်ဖျက်သိမ်းခဲ့ပါသေးတယ်ခင်ဗျာ။
နိုင်ငံရေးခလုံးခွင့်ရရေးစူးစမ်းနေကြတဲ့ဆူဒန်နဲ့အီရစ်ထရီးယားကအများစုပါတဲ့အာဖရိကတိုက်သားတွေကိုထာနေပြန်ပို့မယ်အရေးဆန့်ကျင်တဲ့အနေနဲ့မနေ့စနေနေ့ကအစ္စရေးနိုင်ငံတဲလပင်မှာလူ1000ခွဲလောက်ဆန္ဒပြခဲ့ပါတယ်။အာဖရိကတိုက်သားတွေအများပြနေကြတဲ့တဲလပင်မြို့တောင်ပိုင်းမှာဆန္ဒပြတာပါ။ပြီးခဲ့တဲ့12နှစ်တာကာလအတွင်းအစ္စရေးကိုတရားမဝင်ရောက်ရှိတဲ့အာဖရိကတိုက်သား4000လောက်ရှိနေပါတယ်ရှင်။
စစ်ပြန်စစ်မှုထမ်းအောင်များနေ့မှာအမေရိကန်နိုင်ငံရဲ့မြို့တော်ဝါရှင်တန် DC မှာဆေးအပြချီတက်ပွဲအခမ်းအနားကိုကျင်းပဖို့ပန်တဂွန်စစ်ဌာနချုပ်ကိုတောင်းဆိုခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ် Fox သတင်းဌာနကအစည်းအဝေးတင်ဆက်သူဂျီနီပီရိုနဲ့စနေနေ့ညကတယ်လီဖုန်းနဲ့ဆက်သွယ်မိန့်မြန်းကမှာသမ္မတထရမ့်ကအဲ့လိုပြောကြားခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ပြောပြခဲ့ကြတာပါ view ရဲ့နေကူထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ view ရဲ့ internet စာမျက်နှာ burmese.vanews.com ကနေကျွန်တော်ထုတ်လွှင့်နေတဲ့တပြိုင်တည်းတည်းမှာပဲတိုက်ရိုက်နားဆင်နေပါလေခင်ဗျာအခုတော့ဆက်သွယ်မေးမြန်းချက်တွေနဲ့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်သွားပါမယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကရိုဟင်ဂျာကလေးငယ်တွေအတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့UNICEF ရဲ့အစိုးရခန်းစာအသစ်မှာဖော်ပြလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်တင်းရှောင်သွားကြတဲ့ရိုဟင်ဂျာမိသားစုတွေရဲ့အဟာရချို့တက်နေတဲ့ကလေးငယ်တွေအတွက်အရေးပေါ်ကျန်းမာရေးစောင့်ရှောက်မှုအပါအဝင်ရာသီဥတုပြင်းထန်တဲ့ဒဏ်နဲ့မုတ်တုံရာသီမှာမိုးသည်းထန်စွာရွာသွန်းမှုဆိုးရွားတဲ့ဒဏ်ခံနိုင်အောင်ကျန်းမာရေးနဲ့ညီညွတ်တဲ့နေထိုင်မှုတွေပညာဆက်လက်သင်ကြားနိုင်ခွင့်တွေကိုလည်းလိုအပ်နေတယ်လို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်။ဆက်သွယ်စုံစမ်းထားတဲ့မဆူမုံကတင်ပြမှာပ
ါဟုတ်ပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်ထဲမှာရိုဟင်ဂျာကလေးငယ်ခံမှန်းအရေးအတွက်13,500ခန့်ရှိနေသေးပြီးသူတို့မိသားစုတွေဆွေမျိုးသားချင်းတွေနဲ့အိမ်နီးချင်းတွေထွက်ပြေးသွားရတဲ့အကြမ်းဖက်အခြေအနေနဲ့ဆိုးဝါးလာတဲ့အနေအထားတွေကြောင့်ထိတ်လန့်နေကြတယ်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာဖော်ပြပါရှိပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ချမ်းကိုတင်းချောင်သွားတဲ့ရိုဟင်ဂျာကလေးငယ်တွေကတော့ပြီးခဲ့တဲ့နှစ်နဲ့အရင်ကထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်ကလေးငယ်ပေါင်းရင်ခံမှန်းခြေက9,300-4,000ပတ်ဝန်းကျင်မှာရှိနေတယ်လို့ဆိုပါတယ်ဒီလိုမျိုးမြန်မာနိုင်ငံမှာရောဘင်္ဂလားဒေ့ရှ်နိုင်ငံမှာပါရှိနေတဲ့ရိုဟင်ဂျာကလေးငယ်တွေဟာအခြေအနေဆိုးတွေထဲမှာပြိမိနေပြီးတော့သူတို့ရဲ့အခြေခံခွေရေးတွေဆုံးရှုံးနေတယ်လို့သူတို့ရဲ့အနာဂတ်အပေါ်လဲစိုးရိမ်စရာဖြစ်နေတယ်လို့အစိုးရခန်းစာပြုစုရေးသားသူ UNICEF အဖွဲ့ရဲ့ပြန်ကြားရေးဆိုင်ရာအကြီးအကဲအကြံပေးပုဂ္ဂိုလ်စီမန်အန်ဂရန်ကအစိုးရခန်းစာထုတ်ပြန်တဲ့ဖေဖော်ဝါရီလ22ရက်ကြာသာရေးနေမှာပြောဆိုထားပါတယ် UNICEF အဖွဲ့ရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာကိုယ်စားလှယ်ကလည်းရိုဟင်ဂျာဒုက္ခသည်ကလေးငယ်တွေအခုလက်ရှိအရေးတကြီးလိုအပ်နေတာတွေနဲ့ပတ်သက်လို့သတင်းရှင်လင်းပွဲအတွင်းအခုလိုပြောပါတယ
် The first pillar is survival the second pillar would be hope and there is definitely a need to
ပထမထောက်ပံ့ရမှာကအသက်ရှင်တန်းရေးအတွက်ပါဒုတိယကတော့မျှော်လင့်ချက်ဖြစ်ပါတယ်ဒီကလေးတွေနဲ့သူတို့ရဲ့မိဘတွေမှာမျှော်လင့်ချက်ပြန်လည်ရှင်သန်လာအောင်လှုပ်ပေးဖို့တကယ့်ကိုလိုအပ်နေပါတယ်ဒါကြောင့်လဲကျောင်းအတွက်ပညာရေးအတွက်ကူညီဖို့တိတ်ကိုအရေးကြီးနေတာပါဒါကကလေးတွေကျောင်းပြန်တက်ရဖို့တင်မဟုတ်ပဲပုံမှန်ပတ်ဝန်းကျင်မျိုးမှာ တို့ပြန်ရှင်တန်ခွင့်ရစီဖို့ပါ
ရိုဟင်ဂျာဒုက္ခသည်တွေကတချို့ဟာနေမြေတွေမှာကြမ်းဖက်တိုက်ခိုက်မှုတွေနဲ့နေမြေရှင်းလင်းမှုတွေမှာအသက်ခံလိုက်ရတဲ့မိသားစုတွေကမိဘမဲ့ကလေးတွေဖြစ်ပြီးဒုက္ခသည်စခန်းကိုရောက်လာတဲ့သူတို့ကိုဆွေမျိုးမိတ်ဆွေတွေကဆောင်ရှောက်ထားကြပေမဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေနဲ့ကျန်းမာရေးချို့တဲ့မှုတွေရင်ဆိုင်နေရတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဇက်ဘဇားမှာရှိတဲ့ဘာလူခါလေးဒုက္ခသည်စခန်းမှာခိုးလုံနေထိုင်သူကိုဤစလန်ကပြောပြပါတယ
်ကလေးတွေဆိုတော့မိဘမဲ့ကလေးတွေတော်တော်များများရှိတယ်ဗျာအဲမိဘမဲ့ကလေးဆိုတော့ဒီမှာဟိုမှာအသက်ခံရတဲ့မိသားစုရဲ့ကလေးတွေပေါ့။နောက်ဒီမှာချက်မကြီးချွတ်တဲ့နေတဲ့ကလေးတွေအဟာရချွတ်တဲ့ကလေးတွေရ။အဲအထီးဒုက္ခရောက်နေတာအဟာရချွတ်တဲ့တာတော့အဲထွေးရပါတယ်။ကျွန်တော်တို့ဒီမှာဒုက္ခစစ်စခန်းလိုက်မှာလေကလေးငယ်တွေအဟာရချွတ်တဲ့တာတို့မိသားရဲ့ကလေးတွေတို့အဲလိုခန္ဓာကိုယ်ချင်းချင်းရှားတယ်မင်းထွေးရပါတယ်ခင်ဗျာ။
ရိုဟင်ဂျာဒုက္ခသည်ကလေးငယ်တွေအပါအဝင်တတိယဝရီနဲ့ကိုဝင်ဆောင်မိခင်တွေကျန်းမာရေးချို့တဲ့သူတွေအတွက်တိမ့်နဲ့ချီခိုလုံနေရတဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကဒုက္ခသည်စခန်းတွေမှာနေထိုင်မှုခက်ခဲဖြစ်ကြရတဲ့အပြင်ပူပြင်းလာတဲ့ရာသီဥတုဆိုးဝါးမှုနဲ့လာမယ့်မုတ်တုံမိုးရာသီအတွက်လည်းစိုးရိမ်မှုတွေရှိနေကြတယ်လို့ဘာလူခါလေးဒုက္ခသည်စခန်းကကိုကြီးဆလန်ကပြောပါတယ်
။ဟုတ်ကဲ့ပါအခုဆေးလာစီမတ်လာရောက်မှာပါမြန်မာစီပူရရစီရောက်မှဆိုတော့အပူရှင်တွေကတော်တော်လေးဒူလာဒက်စ်နိုင်ငံမှာမြန်မာနိုင်ငံကအပူရှင်ပြင်းကြပါတယ်အခုမြန်မာစီအချိန်ကာလဆိုရင်ဒီမှာပလတ်စတစ်မောက်ကအောက်မှာတော့ဘေတုံးပဲခွာပြအမင်းအောက်မှာနေရတယ်ဆိုတော့အပူရှင်ကတော့တော်တော်လေးထင်စားရမှာပါနောက်အပူရှင်ကြောင့်နောက်ဝဲရှုံဝဲပြောက်ရောက်လာတော့အခြားရောက်လာတယ်သူရမှာကိုဆွေးပါတယ်နောက်မိုးရစီကကြိုက်ရင်လည်းဒီလိုကလေးငယ်တွေဝင်းတော့အမျိုးသမီးတွေနဲ့ချွေရတဲ့ဒီလိုဝဲချင်ရမှာကိုကျွန်တော်ကဆွေးယူကြပါတယ်ခင်ဗျာနောက်ပြီးတော့မိုးရစီအချိန်ရောက်မယ်စီလည်းမိုးရွာတုံးတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့များပါတယ်လေမုန်တိုင်းတို့နောက်မိုးကြီးမြေကြီးတို့အဲ့ဒါချင်ရမှာကအလုံးဆွေးနေပါတယ်
အခုလိုမျိုးတိမ့်နဲ့ချီခိုလုံနေရတဲ့ဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်အစိုးရနောက်ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေအပါအဝင်စေတနာရှင်နိုင်ငံတွေကလှူဒန်းမှုတွေနဲ့အခြေခံကျန်းမာရေးဆောင်ရှားမှုနေထိုင်စားသောက်မှုတွေအတွက်တာဝန်ယူဆောင်ရွက်ပေးနေပေမဲ့လို့အခက်အခဲတွေနဲ့ရင်ဆိုင်နေရဆဲဖြစ်ပါတယ်ဒါပေမဲ့လို့သူတို့နေရရင်းကိုပြန်ဖို့ကလည်းလုံခြုံရေးအခြေအနေကစိုးရိမ်နေရဆဲဖြစ်တာကြောင့်အဆင်မပြေသေးဘူးလို့ဒုက္ခသည်စခန်းနေဦးမောင်မောင်ကပြောပါတယ်အထူးသဖြင့်ကတော့ကလေးငယ်တွေပညာဆက်လက်သင်ကြားခွင့်နဲ့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာထိခိုက်ခံခဲ့ရတာတွေကိုပြန်လဲကူစားပေးဖို့ကအရေးတကြီးလိုအပ်တယ်လို့လည်းပြောပါတယ်
ဟုတ်ကဲ့ပါအသစာရည်အခုကျမတို့ပတ်စုံမှုတွေသိက္ခာမှုတွေပါတယ်ခါအဲ့ဒီကလေးရတော့ဘုရားသင်္ကန်းခွင့်နေပါတယ်လေအဲ့ဒါရှိပတ်စုံလို့ဘာဘာလူလာနေတာမဲ့ရာသေးရနေတဲ့ဘောမစူးစမ်းနေတာရှိတယ်
ရခိုင်မြောက်ပိုင်းမှာလူနည်းစုရိုဟင်ဂျာတွေအပေါ်မတရားဖမ်းဆီးအရေးယူတာအပါအဝင်အကြမ်းဖက်မှုတွေအဆုံးသတ်ဖို့ရိုဟင်ဂျာတွေအပေါ်ရွှေ့ပြောင်းသွားလာခြင်းကန့်ကွက်တာကျန်းမာရေးပညာရေးနဲ့တပ်မွေးဝမ်းကြောင်းတွေမှာပြင်းထန်လွန်းတဲ့ကန့်သတ်ချက်တွေရှိနေတာကိုရည်ညွှန်းပြီးရခိုင်ပြည်နယ်ကလူခွင့်ရေးအကြက်တဲကိုကင်တွယ်ဖြစ်ရှင်းမှုမြန်မာအစိုးရကိုယူနီဆက်အပါအဝင်ကုလအဖွဲ့အစည်းတွေကတောင်းဆိုထားပါတယ်ရှင
်မဆုမွန်ဆက်သွယ်မေးမြန်းစူးစီးတင်ပြခဲ့တာပါအခုတော့စိတ်ဝင်စားဝယ်နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်သွားပါမယ်အရင်ဦးဆုံးဇမ်ဘာဝေနိုင်ငံရေးအခြေအနေကိုကြည့်အောင်ပါဇမ်ဘာဝေနိုင်ငံမှာထင်ရှားတဲ့အဓိကအတိုက်ခံပါတီခေါင်းဆောင်မော်ဂန်ရှန်ဂရိုင်းမကြသေးခင်ကကွယ်လွန်ခဲ့ပြီးနောက်ပါတီရဲ့ယာယီခေါင်းဆောင်တဲ့တူဦးကိုအတီးပြုတ်ခန့်အပ်လိုက်ပါပြီဇမ်ဘာဝေအဓိကအတိုက်ခံပါတီဖြစ်တဲ့ဒီမိုကရေစီပြောင်းလဲရေးလှုပ်ရှားမှုပါတီ MDC အနေနဲ့အခုလိုယာယီဆက်ခံမဲ့သူကိုရွေးချယ်ရမှာအကွဲအပြဲအတိုက်ခံတွေရှိခဲ့တာကြောင့်မကြခင်လာတော့မဲ့ရွေးကောက်ပွဲအတွင်းမှာအားနည်းသွားစေနိုင်တယ်လို့လေလာသူတွေကသုံးသပ်ကြပါတယ်ဒီအကြောင်း VOA သတင်းတော့မိုးဖူဇင်ဘာဘွေကနေပြပို့တဲ့သတင်းလွှာကိုတော့ကိုဝင်းမင်းကပြောပြမှာပါ
ဟုတ်ကဲ့ပါမကြခင်လာပိုင်းတွေအတွင်းကျင်းပတော့မဲ့ဒီနှစ်ဇင်ဘာဘွေရွေးကောက်ပွဲမှာအတိုက်ခံ MDC ပါတီအနေနဲ့ပါတီကိုထူထောင်ခဲ့တဲ့အထင်ကရခေါင်းဆောင်မော်ဂန်ရှန်ဂရိုင်းမပါဘဲဝင်ပြန်ရတော့မှာပါမစ္စတာရှန်ဂရိုင်းဟာဥမာကြီးကင်ဆာနဲ့တောင်အာဖရိကနိုင်ငံမှာကွယ်လွန်ခဲ့ရတာပါအဲ့ဒီအချိန်ကစပြီးဒီ MDC ပါတီဒီယိုကရတာ3ဦးကြာပါတီထိပ်ဆုံးနေရာအတွက်နေရာလူတိုက်ခိုက်ခဲ့ကြပါတယ်ဒီဒီယိုကရတာ3ဦးတည်းကတကူဖြစ်တဲ့ Nelson Chamisa ကနောက်လာမဲ့12လအတွက်ပါတီယာယီခေါင်းဆောင်ဖြစ်သူ့ကိုပါတီကရွေးချယ်လိုက်ပြီလို့တောက်ကြနေကထုတ်ပြောလိုက်ပါတယ်ဒီယာယီခေါင်းဆောင်တဲ့ Chamisa က
There is a lot of noise in the cockpit yes
ကျွန်တော်တို့အဖွဲ့ထဲမှာအတန်မျိုးစုံစူညံပွက်နေပါတယ်ဒါကလည်းခီးကြမ်းနဲ့ဖြတ်နေရလို့ပါအခုခေါင်းဆောင်ပြောင်းလဲကခက်ခက်ခဲခဲလုပ်ရပါတယ်ကျွန်တော်တို့မှာဩစာကြီးမာတဲ့ခေါင်းဆောင်ကြီးရှိခဲ့တယ်လေအခုရုတ်တရက်မထင်မှပဲဒီခေါင်းဆောင်ကြီးဆက်မရှိနိုင်တော့ဘူးလို့ဖြစ်သွားတာကိုအဲ့ဒီတော့ခေါင်းဆောင်ငယ်လေးတွေကဒီခေါင်းဆောင်ကြီးနေရာကိုဆက်ခံခြင်းကြရတယ်လေဒါပေမဲ့ဒီခေါင်းဆောင်ဆက်ခံမှုပြဿနာကပြည်လဲသွားမယ်ဆိုတော့ကျွန်တော်ကြေပေးပါတယ်အခုမျိုးစုံပွက်လို့ရိုက်နေတာတွေကိုသွားနားထောင်မနေပါနဲ့ ကျွန်တော်တို့ပါတီကဆက်ထွက်လာမယ်ဂီတတန်ကိုပဲနားဆင်နေပါဒီဂီတတန်ဆိုတာကကျွန်တော်တို့ရွေးကောက်ပွဲမှာနိုင်မယ်ဆိုတဲ့အတန်ပါပဲ
အထိုက်ခံပါတီတွေစုစည်းထားတဲ့ညွန်ပေါင်းအဖွဲ့အနေနဲ့လည်းလာမယ့်ရွေးကောက်ပွဲမှာချမ်းမီစာကိုတမရလောင်းဖြစ်ဝိုင်းထောက်ခံပေးမယ်လို့မျှော်လင့်ထားကြပါတယ်ဒီဒီမိုကရေစီလှုပ်ရှားမှုပါတီအနေနဲ့အရင်တုန်းကလိုဖိနှိပ်လွန်းတဲ့အာဏာရှင်ရောဘတ်မူဂါဘီနဲ့ထပ်ပြိုင်စရာမလိုတော့ပါဘူးနှစ်ပေါင်း38နှစ်ကြာအုပ်ချုပ်ခဲ့တဲ့တမရဟောင်းမူဂါဘီကိုပြီးခဲ့တဲ့နိုဝင်ဘာလကပဲဇင်ဘာဘွေစစ်တပ်ကဖိအားပေးဖယ်ရှားခဲ့ပါတယ်ဇင်ဘာဘွေမှာအခုလိုသမိုင်းဝင်အသွင်ကူးပြောင်းရေးဖြစ်လာနေတာကြောင့်အထိုက်ခံဒီမိုကရေစီပါတီအတွက်အချိန်ကောင်းလို့တချို့ကယူဆကြပါတယ်ဒါပေမဲ့လွတ်လပ်အမိကိုကင်းတဲ့တုံသက်သူဂျွေးဆန်ဂွန်ညာကတော့အချိန်နှောင်းသွားပြီလို့အခုလိုတုံသက်လိုက်ပါတယ
် The elections really are about being organized yet being specific
ရွေးကောက်ပွဲနိုင်မှုဆိုတော့ကဘယ်လောက်စုစုစည်စည်အချိန်ယူမြင်ဆင်ထားတယ်လဲဆိုတော့ပေါ့တကယ်ကိုမူတည်ပါတယ်သူတို့ကိုကြံပေးရမယ်ဆိုရင်တော့သူတို့ဖွဲ့တွင်အုပ်ချုပ်ပုံနဲ့ဖွဲ့စည်းပုံစီမံဆိုင်ရာပြဿနာတွေကိုချက်ချင်းပြန်တက်မှတ်သွားနိုင်မှုကအခုမှစလုပ်မယ်ဆိုရင်အချိန်နှောင်းကြတယ်ပါအရေးကြီးတာကခေါင်းဆောင်လူမဲ့အနေအထားမျိုးစားလေကောင်းဆောင်ကိုတင်ရင်မဲအများဆုံးရနိုင်တယ်လဲဆိုတော့အပေးယူလို့ညှိနှိုင်းရမှာပါ။အဲဒီနောက်အုတ်ချုံမဲကောင်းဆောင်နဲ့ဖွဲ့စည်းပုံစီမင်းဆိုင်ရာတက်တနာတွေကိုလွန်ခဲ့တဲ့နှစ်နှစ်ကလေးကကြိုတင်အပြေရှာခဲ့တင်တာပါ။အခုကနောက်ကျလွန်နေပါပြီ
။အခုလိုရွေးကောက်ပွဲတွေနီလာချိန်မှာလက်ရှိဆိုရပါတီဇနူး PF ပါတီအနေနဲ့ကတော့အာနာရှင်ဟောင်းမူဂါဘီနေရာကိုဆက်ခံခဲ့တဲ့ရခင်ဒုသမရာဖြစ်သူလက်ရှိသမရာအမဆန်မနန်ဂါဂွေးကိုသမရာလောင်းဖြစ်ကြိုတင်ရွေးချယ်ထားပြီးဖြစ်ပါတယ်ခင်ဗျ။
စင်မဝေးနိုင်ငံရေးအခြေအနေကိုဝင်းမင်းပြောပြခဲ့တာပါအခုတခါတော့မြောက်ကိုရီးယားနဲ့ဆိုင်တဲ့သတင်းတပုတ်ကိုနားဆင်ရပါမယ်ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလတည်းမလေးရှားနိုင်ငံမှာတည်ဆုံသွားတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းရဲ့အကူတော်ဆက်သူကင်ဂျုံနန်ကိုလှုပ်ချမ်းမှုမှာပါဝင်တဲ့အင်ဒိုနီးရှားအမျိုးသမီးဟာသူ့ကိုငွေပေးစည်းရုံးပြီးလှည့်ပြားခံခဲ့ရတာပါလို့သူမရဲ့အကျိုးဆောင်ရှိနေကတဆင့်ဖေဖော်ဝါရီလဇန်းပိုင်းတရားရုံးမှာပြောဆိုခဲ့ပါတယ်ကင်ဂျုံနန်တည်ဆုံမှုစစ်ဆင်းနေတဲ့နောက်ဆုံးအခြေအနေကိုတော့ AP သတင်းတပုတ်ပေါ်အခြေခံပြီးတင်ပြကြပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းရဲ့ဖေဒူမေကွဲအကူကင်ဂျုံနန်ကိုပြီးခဲ့တဲ့နှစ်ဖေဖော်ဝါရီ23ရက်နေ့ကမလေးရှားနိုင်ငံကွာလာလမ်ပူလေဆိပ်မှာမြောက်ကိုရီးယားသံတမန်တွေတင်သွင်းထားတဲ့အမျိုးသမီးနှစ်ဦးကအာယုန်ကြောထိခိုက်ပျက်စီးတည်ဆုံစေတဲ့ VX ဓာတုအဆိပ်သုံးပြီးတတ်လိုက်တာလို့မလေးရှားအာဏာပိုင်တွေကပြောထားတာပါ။ကင်ဂျုံနန်ကိုလှုပ်ကြံမှုမှာတန်တရားရှိသူတွေအဖြစ်အင်ဒိုနီးရှားလူမျိုးစစ်တီအိုင်ရှာနဲ့ BNN လူမျိုးဒွန်တီဟောင်တို့နှစ်ဦးကိုမလေးရှားအာဏာပိုင်တွေကဖမ်းဆီးထားပါတယ်။လူသက်တရခံအဖြစ်အစွတ်စွဲခံရတဲ့အင်ဒိုနီးရှားအမျိုးသမီးစစ်တီအိုင်ရှာကသူ့ကိုလေဆိပ်ဟိုတယ်တွေနဲ့ဈေးဝယ်စင်တာတွေစတဲ့လူမြင်ကွင်းလိုနေရာမျိုးမှာလူတွေကိုလိုက်ပြီးထိတွေ့နောက်ပြောင်ရတဲ့ဟာသတရုပ်ဆောင်လုပ်ပေးဖို့လူသက်မှုမတန်ခင်သတင်းပတ်အတွေ့အလိုမှာကလေးကငွေပေးပြီးငှားရမ်းသိမ်းသွင်းတာခံခဲ့ရကြောင်းစီတီအရှာရဲ့အမှုလက်ရှိနေဂွေးစုံစန်းကဖေဖော်ဝါရီလ9ရက်တရားရုံးအပြီးသတင်းနောက်တွေကိုပြောပါတယ
်စီတီအရှာ was again asked to do pranks in KLIA
ကွာလာလမ်ပူလေဆိပ်မှာလူတွေကိုလိုင်းနောက်တဲ့ဟာသာတရုတ်ဆောင်လုပ်ပေးဖို့ဇန်နဝါရီ6ရက်နေ့တုန်းကတကြိမ်သူ့ကိုထပ်ပြီးငှားရမ်းခဲ့တယ်ဆိုတာစီတီအရှာရဲ့ Facebook မှာရောသူမရဲ့ဖုန်းမှာပါတန်တရားနဲ့လွတ်မြောက်နေတဲ့ဖြစ်တဲ့ဂျိမ်းဆိုသူမြောက်ကိုရီးယားကအဆက်အသွယ်လုပ်ခဲ့တာကိုလည်းတွေ့ရပါတယ်။ဟာသာတရုတ်ဆောင်3ကြိမ်လုပ်ပေးကအဖြစ်သူမကိုမလေးရှားရင်းကခြောက်အပေးခဲ့တာပါ
။စီတီအိုင်ရှာနဲ့ဒွန်တီဟောင်တို့နှစ်ဦးဟာကင်ဂျုံနန်လုံခြုံမှုမှာတန်တရားရှိသူတွေအဖြစ်အဖမ်းခံရပြီးလုံခြုံမှုမှာပါဝင်တဲ့အခြားမြောက်ကိုရီးယား4ဦးကတော့မလေးရှားနိုင်ငံကနေထွက်ပြေးလွတ်မြောက်နေစေပဲလို့အစိုးရရှိနေတွေကပြောပါတယ်။ VGU လို့ဂျပန်နာမည်ပေးထားတဲ့ဂျိမ်းဆိုသူမြောက်ကိုရီးယားကစီဒီအရှာကိုစီယုံပြီးဂျပန်ရုပ်တံတစ်ခုမှာဟာသာတရုတ်ဆောင်လုပ်ပေးဖို့ငှားရမ်းခဲ့တာပဲလို့အစပိုင်းမှာထင်ခဲ့မိကြောင်းအရှာကတရားရုံးမှာထွက်ဆိုပါတယ်။အဲ့ဒီနောက်ပိုင်းအရှာဟာ2019ဇန်နဝါရီလထဲမှာ KL လေးစိတ်ပါဝင်နေရာအတော်များများမှာလူမြင်ဝင်းနဲ့လူတွေကိုလိုက်ဆရတဲ့ဟာသာအလုပ်ကိုလုပ်ခဲ့ပြီးဒါဟာလှည့်ပြားခံရတာပဲလို့သူမရဲ့ရှင်းနေကိုကြီးကပြောပါတယ
်။ We are sure telling the court how this girl was tricked into doing pranks.and persuaded to go to the airport on the 13th
of February ဒီခွေမာရတသည်ထောက်ထားတွေကျွန်တော်တို့ဘက်ကပြောင်ယူရပြီးဒါကိုကြည့်ရင်ဒီမိန်ကလေးရဟာသာတရုတ်ဆောင်အလုပ်ကိုလက်ခံဖို့အလဲစားခံရတာတွေ့ရလိမ့်မယ်လို့တရားရုံးကိုတင်ပြခဲ့ပါတယ်နောက်ဆုံးလူတက်မှုဖြစ်တဲ့ February 23မှာ KL လေးစိတ်ကိုသွားဖို့ဖျားယောင်းခံရတာပါအ
ရှာရဲ့လက်ကင်ဖိုးမှာ James ဆိုသူနဲ့ message ပို့တာဖုန်းခေါ်ထားတာတွေပုံမှန်လုပ်ထားတာကိုကြည့်ရင်ဟာသာအလုပ်ကိုအန္တရာယ်မရှိတဲ့အလုပ်ဖြစ်မြောက်ကိုရီးယားတရှိုးတွေကသူ့ကိုလှည့်ပြားအယုံသွင်းခဲ့ပုံရကြောင်း
အာရှရဲ့ရှေ့နေကိုကြီးကပြောပါတယ်ဒီအမျိုးသမီးနှစ်ဦးဟာကင်ဂျုံနန်ကိုအစိမ့်နဲ့လှုပ်ချံဖို့တီးခဲ့ဖို့မရဘူးလို့လည်းပြောပါတယ်ပြမှုထင်ရှားခဲ့ရင်တော့အင်ဒိုနီးရှားနဲ့ဗီယက်နမ်အမျိုးသမီးနှစ်ဦးတို့ဟာတေးတန်အထိကြခံရဖို့ရှိပါတယ်ကင်ဂျုံနန်ကိုအစိမ့်သုံးပြီးတတ်ရမယ်ဆိုတာကိုဒီအမျိုးသမီးတွေသိနေတယ်လို့အစိုးရဆွဲကြရှေ့နေတွေကအခိုင်အမာပြောနေပါတယ်ကင်ဂျုံနန်တည်ဆုံးမှုမှာမြောက်ကိုရီးယားအစိုးရကပါဝင်ပတ်သက်နေတယ်လို့တော့မလေးရှားအာဏာပိုင်တွေကဆူဆဲပြောဆိုတာမျိုးမရှိပါဘူးဒီအမှုနဲ့နိုင်ငံရေးကစားဖို့ရည်ရွယ်ချက်မရှိဘူးဆိုတာကိုထုတ်ပြောထားပါတယ်ခင်ဗျာ
လိမ့်ပိုင်းဆိုင်ရာထိပါစော်ကားခံရမှုတွေခက်ဆိတ်ဆိတ်တွေ့လာကြတာနဲ့အတူနိုင်ငံတဝန်းဘလောက်ဆူဆူရွာရွာဖြစ်နေကြပြီလဲကျွလွန်သူတွေကဘယ်လိုအခြေအနေတွေကိုအခွင့်ကောင်းယူနေကြပါသလဲ VOE ရဲ့အင်ကာနေညာပိုင်းထက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ကိုယ်တိုင်ကြုံတွေ့ရတာတွေပဲဖြစ်ဖြစ်ဒီအပေါ်ရှုမြင်ချက်တွေပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြပါလို့ဖိတ်ခေါ်ပါတယ်။ထက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးကြမယ်ဆိုရင်တော့ VOE ရဲ့တယ်လီဖုန်းနံပါတ် 1-232-382-5554ကိုဆက်သွယ်နိုင်ကြသလို VOE ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုလည်းတော်တာရှင်တို့ရဲ့တယ်လီဖုန်းနံပါတ်တွေဆွေးနွေးလို့တဲ့အကြောင်းအရာကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပေးပို့ထားနိုင်ကြပါတယ်။အင်္ဂါညချမ်းဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောရရှင်နေအားလုံးကိုဖိတ်ခေါ်ပါလိမ့်ရှင်
။လာမယ့်အင်္ဂါညဗီရီဓာတ်ရိုက်လေးလိုက်အစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။ဒီကနေ့ည9:00 AM ထုတ်လွှင့်မဲ့ VOA အစီအစဉ်ဒီမှာတော့မြန်မာဒီမိုကရေစီဆွေးနွေးကမ်းမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားစမ်းပြသတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါအောင်ဗျာ
။ Syria နိုင်ငံကစစ်ပွဲတွေမှာပါဝင်နေတဲ့အဖွဲ့တွေအားလုံးရက်30ထင်မနေတနိုင်ငံလုံးအပြစ်ခတ်ရက်စဲရေးကိုအကောင့်ထည့်ဖို့ဖို့နဲ့ဂူတာမျိုးရှိပန်းအပါအဝင်တခြားနေရာတွေအားလုံးမှာဝိုင်းရံပိတ်ဆို့ထားတာကိုဖယ်ရှားပေးဖို့ကုလသမဂ္ဂလွန်ခြုံရေးကောင်စီကမနေ့စနေနေ့မှာတညီတညွတ်ထဲတောင်းဆိုလိုက်ပါတယ်။ရုရှားနိုင်ငံကထောက်ခံမဲ့စာသားအတိုင်းဆွန့်ဖြတ်ချက်ကိုရေးသားရေးရက်တော်ကြအပြင်းထန်ခက်ခက်ခဲခဲဆစ်ဆက်ညှိနှိုင်းပြတဲ့နောက်အခုလိုအားလုံးသဘောတူတဲ့ဆွန့်ဖြတ်ချက်ထွက်လာတာဖြစ်ပါတယ်။2016ခုနှစ်သမ္မတရွေးကောက်ပွဲကာလအတွင်းရုရှားရဲ့ဝင်ရောက်ဆွတ်ဖက်မှုနဲ့ဆက်ဆက်ပြီးအမေရိကန်အောက်လွှတ်တော်ထောက်လှမ်းရေးဆိုင်ရာကော်မတီမှကြားနာမေးမြန်းချိန်တုန်းကဒီမိုကရက်လွှတ်တော်အမှတ်တွေမှတ်တမ်းတင်ထားတဲ့လွှတ်တော်မှတ်တမ်းတစ်ခုကိုတချို့အချက်လက်တွေထုတ်ပယ်ပြီးသမ္မတအင်ဘူရိုကထုတ်ပြန်လိုက်ပါတယ် FBI ထောက်လှမ်းရေးအဖွဲ့ဟာစောင့်ကြည့်ထောက်လှမ်းခွင့်ကိုအလွဲသုံးစားလုပ်ခဲ့တယ်လို့စွပ်စွဲထားတဲ့ Republican ဘက်ကအလားတူမှတ်တမ်းကိုတံပြန်တဲ့အနေနဲ့ဒီမိုကရက်တစ်ဘက်ကပြုစုထားတဲ့မှတ်တမ်းကိုထုတ်ပြန်တာဖြစ်ပါတယ်။မြောက်ကိုရီးယားအပေါ်အမေရိကန်ရဲ့အခုနောက်ဆုံးဒဏ်ခတ်ပိတ်ဆို့မှုဟာဆိုရင်စစ်ကြေညာမှုဖြစ်တယ်လို့မြောက်ကိုရီးယားကပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြီးခဲ့တဲ့တောက်ကြာနေ့ကမြောက်ကိုရီးယားအပေါ်ဒဏ်ခတ်ပိတ်ဆို့မှုကိုကြေညာခဲ့တာဖြစ်ပြီးအကြီးမားဆုံးဒဏ်ခတ်ပိတ်ဆို့မှုအဖြစ်ပြောဆိုထားပါတယ်။တရုတ်ကွန်မြူနတီပါတီဘိုးကော်မတီကနိုင်ငံရဲ့သမ္မတနဲ့ဒုသမ္မတတာဝန်တွေအတွက်တက်တန်အကန့်အသတ်တွေကိုဖွဲ့စည်းပုံအခြေခံဥပဒေကနေဖယ်ရှားဖို့အဆိုပြုလိုက်တယ်လို့တရုတ်အစိုးရပိုင်းရှင်းဟွာသတင်းကဖော်ပြထားပါတယ
်ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြသွားတာပါဒီညနေအတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့အယ်ဖရီတိုစ်ဖြစ်ပါတယ် VOA အမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်ကို6:00 AM to 9:00 AM ထိတိုင်းနိုမီတာ19.25တို့ကနေတင်ဆက်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီကြာမှကျွန်တော်တို့ပြန်ဆောင်ရအောင်ဗျာကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.
။